မြန်မာနိုင်ငံမှာအလို့သမားသမဂ္ဂရဲ့လှုပ်ရှားမှုရဲ့ဖိနှိပ်ခံရပြီးတော့အလို့သမားအခွင့်အရေးတက်ကြွလှုပ်ရှားသူတွေအများအပြားအကြမ်းဖက်ဖမ်းဆီးခံရတဲ့အကြောင်းရန်ကုန်အမေရိကန်တန်ယုံကတွေးကြားလူမှုကွန်ရက်ကဖော်ပြပါရယ်မြန်မာနိုင်ငံအတွင်းအလို့သမားသမဂ္ဂ
၁၆ခုတရားမဝင်အဖွဲ့အစည်းတွေဖြစ်တဲ့ကြီးညာခံထားတဲ့အကြောင်းကိုရေးထားတာပါစစ်တပ်ကအာဏာသိမ်းပြီးဖမ်းဆီးခံထားတဲ့အလို့သမားအခွင့်အရေးတက်ကြွလှုပ်ရှားသူ၆၀လောက်ရှိမယ်လို့နိုင်ငံတကာအလို့သမားအဖွဲ့တစ်ခုဖြစ်တဲ့ Global Unions ကကမန်ထားပါရယ် ဖန်စီထားသူတွေကိုလွတ်ပေးဖို့နဲ့အမျိုးသားညီညွတ်ရေးအစိုးရ ပြီးခဲ့တဲ့ဩဂုတ်လ10ရက်မှာပဲရန်ကုန်စက်မှုဆုံ20ကျော်မှလုတ်ကင်နေတဲ့အထက်ကျုပ်ဆက်ယုံအလို့သမားတွေကအခြေခံလုတ်ခလာစာတိုးပေးဖို့အလို့ရှင်တွေကိုတောင်းဆိုတဲ့လှုပ်ရှားမှုတစ်ခုလည်းပေါ်ပေါက်ခဲ့ပါတယ်ရှင်